အမေရိကန်ပြည်ထောင်စုမှာ2024စက်တင်ဘာလကုန်ထိအကျုံးဝင်မဲ့ဒီ2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်ကိုလွှတ်တော်မှာအတည်ပြုလိုက်ပြီးမို့ဒီမကြခင်မှာတော့သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုဖို့ရှိနေပါတယ်။အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာလာနေချီအပြန်အလှန်ခြေတင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတဲ့နောက်မှာတော့စနေနေ့အစောပိုင်းမှာအထက်လွှတ်တော်မှာထောက်ခံမဲ84မဲကန့်ကွက်မဲ24မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။2024ဘဏ္ဍာနှစ်အတွက်ဒေါ်လာ 1.2 ထရီလီယံသုံးစွဲမဲ့အမေရိကန်အစိုးရအသုံးစိတ်ထဲမှာတော့မြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအကူအညီပေးဖို့ရထားတဲ့ဘတ်ဂျက်လည်းပါပါတယ်2024ခုနှစ်အတွင်းမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်အမေရိကန်အစိုးရကဒေါ်လာ 123 သန်းပေးဖို့ရထားတာပါမြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ Burma Act ဥပဒေအရလူသားချင်းစာနာတဲ့အကူအညီတွေစစ်ပွဲပြိပခါတွေကြောင့်ဘေးထိုးခါရောက်နေတဲ့သူတွေမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေအစိုးရကပေးနိုင်တော့မှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ2024ဘဏ္ဍာနှစ်အတွက်အစိုးရအသုံးစိတ်ကိုလွှတ်တော်မှာအတည်ပြုခဲ့ပြီးဖြစ်တာမို့ဘဏ္ဍာနှစ်မကုံဆုံးခင်မှာဒီအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်တော့မှာဖြစ်ပါတယ်နောက်ဆုံးအတည်ပြုလိုက်တဲ့2024သုံးစိတ်ထဲမှာ Ukraine, Israel နဲ့ Taiwan အတွက် CA အထောက်ပံ့ပေးမယ့်အကူအညီတွေတော့မပါဝင်ပါဘူးရှင်